မြောက်မြို့နယ်အတွင်းမှာဒီလပိုင်းအတွင်ဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေကြောင့်အရပ်သားထိခိုက်ဒေဆုံးမှုတွေရှိခဲ့ပြီးမြောက်ဦးဒေသခံ6000ကျော်ဦးအိမ်စွန်ခွာတင်းဆောင်ခဲ့ရတယ်လို့ဒေသတွင်းကွင်းစင်လေ့လာနေတဲ့ရခိုင်မျိုးသားပါတီစုံစမ်းရေးကော်မရှင်ကပြောပါတယ်။အေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတာကြောင့်ထိခိုက
ကျွမှုစစ်ပေးတင်းရှောင်လျာမှုရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေထိခိုက်နေမှုနဲ့ပတ်သက်ပြီးစုံစမ်းဖို့ကော်မရှင်တရဖွဲ့စည်းပြီးတရပိုင်းမှာမြောက်ဦးမြို့နယ်တွင်ကွင်းစင်းလှိလာခဲ့ပါတယ်။တရပိုင်းတွင်မြမတမတော်နဲ့ရခိုင်တမတော်၏တို့စစ်ရေးတင်းမာနေမှုအခြေအနေကြောင့်မြောက်ဦးမြို့နယ်တစ်ခုစင်းမှာတေဆုံတန်ရာရသူနဲ့အဖမ်းခံရသူအရသာဦးရင်90ကျော်ရှိနေတယ်လို့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌရခိုင်မျိုးရပါတီဒုဥက္ကဋ္ဌတော်အင်းလူစိန်ကပြောပါတယ်
။ဒီကတည်းကလည်းဖန်ရှင်ကားရာနဲ့ယူဆောင်တာနဲ့ကျမတို့ရေဘူးရအားလုံး90ကျော်တော့ရှိတယ်။ဒီဆက်ကလေးကတော့အစတော့မသိဘူးတော့ဖန်ထားတဲ့ရေစကမ်းမှရှိတယ်။အစ်စ်တွေကိုပို့လိုက်ပြီးစသဖြင့်အဲဒီကလည်းဘယ်ပါမှမသိဘူးဖန်သွားတာတော့ပြလိုက်တယ်
။မြောက်မြို့နယ်တွင်စစ်ဘေးရှောင်ရွာသားဦးရေကတော့6000လောက်ရှိနေတယ်လို့တော်အင်းလူစိန်ကဆက်ပြောပါတယ
်။ရောင်းဦးမျိုးနယ်ပြီးမှ6000ကျော်လောက်ရှိအဲဒီမှာအထူးသဖြင့်အမျိုးသမီးတွေကိုယ်ဆောင်ရေးကလေးတွေနော်မကျန်းတဲ့အသက်ကြီးတွေကိုလည်းအများကြီးပါတော့ဒီမှာပြည့်ခဲ့တာ။ဆေးရောင်မှလည်းဒဏ်ရာရတဲ့လူရှိတယ
်။မြောက်ဦးမျိုးတွင်ဒီလ15ရက်နေ့နဲ့18ရက်နေ့တွေကမြို့တွင်းပြစ်ခတ်မှုတွေကြောင့်လူနေအိမ်တွေဒေသခံပြည်သူတွေသမိုင်းဝင်သာသနိကအဆောက်အုံပျက်စီးမှုတွေရှိနေခဲ့တာပါ။ဒီဖြစ်စဉ်ဟာအေအေဖွဲ့ကနေမြို့တွင်းအဆောက်အုံပေါ်နေရာယူပြီးလုံချုံကြီးယူရကနေပြန်လာတဲ့တမတော်စစ်ကြမ်းကိုပြစ်ခတ်လို့ဖြစ်ပေါ်ရတယ်ဆိုပြီးတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အနောက်ပိုင်းဆိုင်စစ်သနာချုပ်တမတော်ပြောရေးဆွေးနွေးရှိသူဘူမူကြီးဝင်းစောဦးကတော့အေအေအနေနဲ့မြို့ပေါ်မှာစိုက်ကွက်ဖော်လာလို့စိုက်ပွဲဖြစ်ပွားခဲ့ကြောင်းအခုလိုပြောပါတယ်
။တော်ရီရဲ့မှာစိုက်ကွက်မဖော်ဘဲနဲ့အခုမြို့တွေပေါ်မှာကြောင်းနေပြီးတော့မှာစိုက်ကွက်ပေါ်တယ်။ဂျာလီတမင်အန်နီပြီးတော့မှာဒီကွန်ထဲကိုရောက်အောင်တမင်ဆင်လေလို့ပဲကျွန်တော်တို့ခင်တယ်။ကျွန်တော်တို့ဒီအကြောင်းပြချက်မရှိဘဲနဲ့တမင်တက်တဲ့လုံပြပြီးဖြစ်တာဆိုတော့ဒီမှာတာဝန်ကဒေသတည်မြေအေဂျင်စီစီသူတို့ရဲ့အတော်ဝင်စီစဉ်ကာကွယ်ရေးအတွက်ကျွန်တော်ရဲ့ကအဓိကတာဝန်ပဲဒီဟာကိုပဲလုပ်တာဒီလိုလုပ်တဲ့လူကဒါဟုတ်ပြည့်စုံအောင်တော့မလုပ်ဘူးဆိုတော့ထေသာကျွန်တော်အာမခံပြောရဲ
အေအေဖွဲ့ကတော့သမ္မတဘက်ကဆွဆဲပြောသလိုအယက်သားပြည်သူတွေပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာမရှိကြောင်းပြောဆိုထားပါတယ်မြောက်မြို့တွင်ကွင်းစင်းလေးလာနေတဲ့စုံဆိုင်ရေးကော်မရှင်ဥက္ကဋ္ဌသောအေနုစိန်ကတော့သူ့ရဲ့သိရှိချက်ကိုခုလိုပြောပါတယ်
မြောက်မျိုးနဲ့အင်းမာရဲ့အဖြစ်သွားသမျှကိစ္စကိုကိုယ်တိုင်ခံစားရှိတဲ့လူရဲ့ရခိုင်မဟုတ်တဲ့အဲ့ဒီမြောက်ဦးကိုအဲ့ဒီရှင်တော်ကကြောက်နေတဲ့တခြားလူမျိုးတွေနိုင်ငံခြားသားတွေကတော့ဒါအကျမ်းတော်ကလုပ်တာပဲဒီဘက်ကစောင့်ကြည့်ပြီးတော့အော်ပြစ်ခတ်တာမျိုးမရှိပါဘူးဆိုတာမျိုးတော့ကျမတို့ကပြောကြတယ်အမျိုးသမီးတရားတော်မတန်တမ်းအောင်ဆိုရင်ဒီဘက်ကပြစ်တယ်ဆိုတာကိုဒီတိကျကြပြောနိုင်တယ်ကျမတို့စုံစမ်းလေးလာသမျှတွေမှာတော့ပြည့်ရတယ်
ကျခိုင်မျိုးရပါတီစုံစမ်းရေးကော်မရှင်ကနေစုဆောင်ရသမျှအချက်အလက်တွေကိုအစိုးရကစာမှာဖော်ပြပြီးမကြာခင်မှာထုတ်ပြန်သွားမှာဖြစ်ပါတယ်။ဒီကနေ့မနေ့ဘက်ကရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်ပဲတူတူကျေးရွာနေကုန်းအောင်ပြင်တောင်လမ်းဘက်မှာမြမတမတော်နဲ့ရခိုင်တမတော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲကြောင့်ပဲတူတူနဲ့တိုက်ပြေကြရွာသား900ခန့်ဟာရွာထဲမှာမနေရဲပဲစာရင်ကျောင်းနဲ့ဖုန်းကြီးကျောင်းတွေမှာသိမ်းရှောင်နေကြရတယ်လို့ပဲတူတူကျေးရွာအုပ်ချုပ်ရေးမှူးဦးမောင်တာလှိုင်ကအခုလူပြောပါတယ
်ကိုကူရှိခမကိုအောင်ကြီးတောင်ခမအကြောင်းပြန်ဆောင်တော့ရောလို့မရှိဘူးဟောလည်းနေကြည့်တယ်နဲ့ပါရောလည်းနေနေတယ်နဲ့ပါရောရောတဲ့ကိစ္စကိုစိတ်ကူရောနေပြီးရောဆက်ပြခုံးကြောက်ဆက်ပြကြောက်ရတာမှခုံးရတာပေါ့ဆက်ပြရောပြစ်ပြရောဒုက္ခတွေအခမ်းအရောဆောက်ရောအာ900ရောတော့ရှိနေ
လက်ရှိရခိုင်ပြည်နယ်အတွင်းမှာမြမတမတော်နဲ့ရခိုင်တမတော်အေအေတို့ကြားစိုက်ပွဲတွေအချိန်မြင့်လာနေတယ်လို့ရခိုင်ပြည်နယ်မြောက်ဦးကြောက်တော်မင်းပြဘူးလီတောင်ရသိတောင်နဲ့ဘူလကျုံမြို့နယ်6မြို့နယ်မှာစစ်ပြေးစစ်ဆောင်ဒုက္ခတဲ့စခန်းပေါင်း33ခုရှိလာကြလို့စစ်ပြေးဆောင်ဒုက္ခတဲ့2200ကျော်ရှိနေပြီဖြစ်ပါတယ်ခင်ဗျာ